မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားဖို့နဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကို EU ဥရောပသမ္မတကကြိုဆိုလိုက်ပေမဲ့ရခိုင်ပြည်နယ်တွေကစိုးရတဲ့အခြေအနေတွေကိုအခြေအနေတွေလိုလူ့အခွင့်အရေးဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းဖို့နဲ့မြန်မာနိုင်ငံအတွင်းသတင်းသမားတွေနဲ့လူ့အခွင့်အရေးဆောင်ရွက်သူတွေကိုအန္တရာယ်မရှိအောင်ဆောင်ရွက်ပေးဖို့ကိုပါတောင်းဆိုလိုက်ပါတယ်။ကြာသပတေးနေ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးဆိုင်ရာဆုံးဖြတ်ချက်မူကြမ်းတင်သွင်းပြီးအခုလိုတောင်းဆိုလိုက်တာပါ။အပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။နိုဝင်ဘာလ6ရက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီ42ချိန်မြောက်ဆွေးနွေးပွဲမှာ EU ဥရောပသမဂ္ဂနဲ့မြန်မာအရေးဆောင်ရွက်နေတဲ့နိုင်ငံတွေကရေးဆွဲတဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်မူကြမ်းကို EU အဖွဲ့ဝင်အီတလီနိုင်ငံဆိုင်ရာသံမကြီးကဖတ်ကြားတင်သွင်းခဲ့ပြီးမြန်မာနိုင်ငံဒီမိုကရေစီထွန်းကားဖို့အတွက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုကြိုဆိုလိုက်ပါတယ
် This draft resolution welcomes the continued positive developments in the country over the past year.
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုတွေဆက်ပြီးတော့တွေ့ရတဲ့အတွက်ကြိုဆိုလိုက်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိသလိုပြည်တွင်းနိုင်ငံရေးဆောင်ရွက်နေသူတွေနဲ့ထိတွေ့ဆက်ဆံမှုတွေတွေ့ရတဲ့အတွက်ကြိုဆိုလိုက်ပါတယ်။လာမယ့်2015မှာအဖွဲ့အားလုံးပါဝင်တဲ့ပွင့်လင်းပြီးအများလက်ခံနိုင်မဲ့ရွေးကောက်ပွဲကျင်းပပေးဖို့ဆက်ပြီးတော့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းတိုက်တွန်းပါတယ်
။မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲစီဖို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်မှုတွေကနေအဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာစေဖို့လှုပ်ဆောင်နေမှုတွေအတွက်ကြိုဆိုတယ်လို့လည်းပြောပါတယ်။အခုဆုံးဖြတ်ချက်မူကြမ်းကနေမြန်မာနိုင်ငံမှာအခုထိရှိနေသေးတဲ့လူ့ခွင့်ရေးဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းဖို့လည်းတိုက်တွန်းလိုက်ပါတယ်
။ This includes the situation of the ethnic and religious minorities. In particular, the serious situation in the Rakhine State.
ဒီလူ့ခွင့်ရေးဆိုင်ရာပြဿနာတွေထဲမှာလူနည်းစုတိုင်းရင်းသားတွေနဲ့ဘာသာရေးကိုးကွယ်မှုတွေပါဝင်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်တဲကစိုးရတဲ့အခြေအနေတွေပါအဲ့ဒီဒေသမှာမှီတင်းနေထိုင်သူတွေအလုံးအတွက်စူးစမ်းဆောင်ရွက်ကြဖို့ပါ
ဒါအပြင်မြန်မာနိုင်ငံမှာဂျပန်ဖန်စီထိမ့်သိမ့်မှုတွေအတင်းအဓမ္မအိုးဝင်ရွှေ့ပြောင်းခိုင်းတာတွေလိင်မှုဆိုင်ရာအကြမ်းဖက်မှုတွေနဲ့လူမဆန်တဲ့နှိမ်ပန်းမှုတွေအထမမြေယာသိမ်းဆည်းမှုပါဝင်လူခွင့်ရေးချိုးဖောက်နေမှုတွေတွေ့နေရဆဲမှုဒါတွေကိုအမြန်ဆုံးရပ်ဆိုင်းတော့အောင်တဆင့်တက်လှုပ်ဆောင်မှုတိုက်တွန်းလိုက်တာပါဒါအပြင်အစိုးရအနေနဲ့တာဝန်ယူမှုရှိလာစေဖို့နဲ့အပြစ်ရှိသူတွေအရေးယူမခံရဘဲလွတ်မြောက်နေမှုတွေအတွက်လူအပ်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့မြန်မာအစိုးရကိုတောင်းဆိုလိုက်တယ်လို့သတင်းသမားတွေနဲ့လူခွင့်ရေးဆောင်ရွက်သူတွေအန်ဒီယကင်းအောင်လှုပ်ဆောင်ပေးဖို့ပါတောင်းဆိုလိုက်တာပါ
The draft resolution also encourages the government to fulfill its commitment to protect the freedom of expression, association, and peaceful assembly.
မြန်မာအစိုးရလှုပ်ဆောင်မယ်လို့ကြေပေးထားတဲ့လွတ်လပ်စွာရေးသားပြောဆို권၊စုဝေး권နဲ့တင်ပင်ဖွဲ့စည်း권တွေကိုအပြည့်အဝပေးနိုင်အောင်စူးစမ်းဖို့အခုဆုံးဖြတ်ချက်မူကြမ်းကနေအားပေးလိုက်သလိုသတင်းသမားတွေရဲ့လူအခွင့်အရေးခုခံကာကွယ်သူတွေအန္တရာယ်မရှိအောင်တဆင့်တိုးပြီးတော့ဆောင်ရွက်ဖို့လှုပ်လာဖို့ကိုလည်းတိုက်တွန်းပါတယ်ရှင်
။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေကောင်းမွန်နေပြီမို့ကုလသမဂ္ဂကစောင့်ကြည့်ဖို့မလိုအပ်တော့ဘူးလို့မြန်မာအစိုးရဘက်ကတင်ပြခဲ့ပေမဲ့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂကမြန်မာအရေးစိုးရိမ်မှုရှိတဲ့နိုင်ငံတွေနဲ့အတူအနီးကပ်စောင့်ကြည့်လေ့လာသွားမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။